ကလေးတွေငယ်နဲ့လူငယ်တွေဟာပြိုးပင်တွေပါပဲ။တကယ်တော့တစ်ပင်တစ်ပင်ရဲ့အသီးအရွက်အပွင့်အခိုင်အခက်စသဖြင့်ပေါ့လေ။လောကအတွက်အသုံးဝင်ဖို့အဖိုးတန်တဲ့တစ်ပင်တစ်ပင်ဖြစ်လာဖို့ဆိုရင်ပြိုးပင်ဘဝကိုအကယူအဆိုက်ရဆုံးမှာလူငယ်တွေအတော်များများနဲ့တွေ့တိုင်းမှာနိုင်ငံရေးလှုပ်တယ်ဆိုတာနဲ့လူမှုရေးလှုပ်တယ်ဆိုတဲ့ကိစ္စပြောပြတဲ့အကြောင်းဒါမှမဟုတ်ရင်သူတို့တွေမေးပြတဲ့အမေးကိုကျွန်တော်ရဲ့အဖြေအပြန်အလှန်စဉ်းနှီးချက်ပေါ့လေ။ကျွန်တော်တို့ခက်ချမ်းကြီးကိုဖြတ်သန်းလာခဲ့တော့ကနိုင်ငံရေးလို့ပြောလိုက်တာနဲ့လက်ထိတ်ကိုမြင်တယ်ထောင်ရံနိုင်ငံကိုတွေ့တယ်။အဲအဲ့ဒီလိုပဲပေါ့ဘဝတစ်ခုလုံးစုပ်ပြတ်သွားလောက်အောင်ရလက်ထွက်မယ်လို့မြင်ခဲ့ကြတဲ့အခါမှာတပည့်ဆိုင်မှာတငယ်ချင်းအချင်းချင်းပြောနေရင်တော့မှတစုံတရာအန္တရာယ်ရှိတဲ့အကြောင်းမျိုးပြောမိပြီဆိုရင်မင်းနိုင်ငံရေးတွေမပါသေးဆိုပြီးတော့လက်ကာပြီးတော့တားခဲ့ကြတဲ့ခက်ကိုဖြတ်ခဲ့ကြတာပေါ့။အဲ့ဒီကနေဒီကနေ့ဒီလိုအချိန်မျိုးရောက်လာတဲ့အခါမှာနိုင်ငံရေးလှုပ်တယ်ဆိုတာနဲ့လူမှုရေးလှုပ်တယ်ဆိုတာကိုခွဲခြားပြီးတော့ပြောကြ။တချို့ကလည်းစမ်းစစ်ကြတာပါ။အဲ့မှာတော်တော်များများဘာလို့သွားတွေ့ရလဲဆိုတော့တို့ကနိုင်ငံရေးလှုပ်တာမဟုတ်ဘူးလူမှုရေးပဲလှုပ်တာ။ဟုတ်ပြီလူမှုရေးဆိုတာဘယ်ဟာကိုလှုပ်တာလဲဆိုတော့ပရဟိတလှုပ်တာလို့ပြောပါတယ်။အဲ့ဒီကိစ္စလေးကိုပဲကျွန်တော်မြင်တဲ့လောက်ပြောပြခြင်းတာပါ။ပရဟိတဆိုတာဘာပါလဲ။ပရဆိုတာအများကိုပြောပါတယ်။ဟိတဆိုတာအကျိုးစီးပွားကိုပြောပါတယ်။အဲ့တော့ပရဟိတဆိုတာကလူအများရဲ့အကျိုးစီးပွားကိစ္စပါပဲ။ကဲနိုင်ငံရေးလှုပ်တယ်ဆိုတာလည်းတကယ်တော့လူအများရဲ့အကျိုးစီးပွားကိစ္စပါပဲ။ဒါပေမဲ့အကျိုးဆိုတဲ့နေရာမှာကောင်းကျိုးလည်းဖြစ်နိုင်တယ်၊ဆိုးကျိုးလည်းဖြစ်နိုင်တယ်။အထူးကားကတော့ policy maker လို့ခေါ်တဲ့မူဝါဒချမှတ်တဲ့သူတွေရဲ့စိတ်စေတနာ၊ဉာဏ်အမျှော်အမြင်၊အင်အားအဲ့ဒီ၃မျိုးပေါ်မှာမူတည်တာပါပဲ။ဖက်စစ်ခေါင်းဆောင်တွေကိုလိုနီနယ်ချဲ့တွေအာဏာရှင်တွေလည်းနိုင်ငံကြီးလုတ်ခဲ့တာပဲလေသူတို့လုတ်ဆောင်ချက်တွေကတော့အနှုတ်လက္ခဏာဖြစ်ခဲ့ပါတယ်ဘာဖြစ်လို့လဲဆိုတော့သူတို့ရဲ့စိတ်စေတနာရဲ့သူတို့ရဲ့ဉာဏ်ပညာအမျှော်မြင်ရဲ့နောက်တစ်ခုကခုနပြောခဲ့တဲ့အင်အားပေါ့အဲ့ဒီ၃ခုပေါ်မူတည်လို့ပါပဲအင်အားကောင်းပြီးတော့စိတ်စေတနာဉာဏ်မျှော်မြင်မရှိဘူးဆိုရင်လူတို့ကစိုးကြိုးခံရပြီပေါ့ကောင်းပြီးစိတ်စေတနာဘလောက်ကောင်းကောင်းအင်အားနည်းနေတယ်ဆိုရင်လည်းကောင်းကျိုးမလုပ်နိုင်ပါဘူးအဲ့ဒီတော့မေးစရာတွေရှိလာပါတယ်လူငယ်တွေအတွက်နေ့စဉ်ဘဝတွေကျောင်းသားဆိုရင်လည်းကျောင်းသားကိစ္စတွေအင်ရှင်မဆိုရင်အင်ရှင်မကိစ္စတွေဟာနိုင်ငံရေးနဲ့ဆိုင်ပါသလားအားလုံးဟာနိုင်ငံရေးရဲ့တက်ရောက်မှုတွေပါပဲကျောင်းသားတယောက်ဆိုရင်ဘယ်ကျောင်းတက်နေလဲကျောင်းပြီးတော့သူဘာလုပ်မှာလဲအဲ့ဒီကဘာတွေသင်ခဲ့တယ်လဲအလုပ်ခွင်တွေကိုဘာတွေတည်သွားတယ်လဲအဲ့ဒါတွေအားလုံးကနိုင်ငံရေးရဲ့အောက်မှာပါလူတွေကကိုယ်ကျွမ်းကျင်အောင်မြင်ထားတဲ့ပညာနဲ့အသက်မမွေးနိုင်ပဲနဲ့တခြားနေရာတွေကိုရောက်နေပြီးတခခုလွဲနေပြီးလို့ယူဆရတိုင်းမှာအများစုကတော့နိုင်ငံရေးလက်အောက်ခံပြဿနာတွေပါဒီကနေ့ကလေးတွေလမ်းပေါ်မှာအမိုက်ကောက်နေတယ်မီးပွိုင်နေမှာအသက်လွတ်ပြီးတော့ဈေးရောက်နေတယ်ဒါတွေအကုန်လုံးကဘယ်ကလာလဲဆိုတော့နိုင်ငံရေးအောက်ကပဲလာတယ်တချို့ကဒီလိုပြောတယ်ကျွန်တော်တို့ကကျမတို့ကလူမှုရေးလုပ်တာပါနိုင်ငံရေးမပါဘူးလို့ပြောပြီးအဲ့တော့ကြီးတဲ့အခါမှာကလေးတွေကိုစာသင်ပေးတာတို့ကျမ်းမာရေးစောင့်ရှောက်မှုမှာအခမဲ့စေတနာဝန်ထမ်းတွေဖွင့်ပြီးလုပ်ပေးနေတာအဲ့ဒါတွေအားလုံးဟာကျမ်းမာရေးဝန်ကြီးဌာနတို့ပညာရေးဝန်ကြီးဌာနတို့ရဲ့အပြည့်အဝတာဝန်မယူနိုင်တဲ့အပေါ်သို့မဟုတ်နိုင်ငံရဲ့ policy ကနိုင်ငံသားတွေရဲ့ကျန်းမာရေးနဲ့ပညာရေးကိုအာမမခံနိုင်တဲ့အပေါ်မှာဝင်ပြီးတော့ထားနေကြတာပါပဲအခမဲ့ပဲဌာနစေတနာဝန်ထမ်းပဲခေါ်အဲ့ဒါဟာနိုင်ငံရေးကြောင့်ဖြစ်လာတဲ့အကျိုးဆက်တွေကိုလိုက်ရှင်းနေရတာပါ policy အမားတွေကြောင့်လည်းဖြစ်မယ်လူပုဂ္ဂိုလ်အမားတွေကြောင့်လည်းဖြစ်မယ်ပေါ့အဲ့လိုလွဲချော်မှုကြောင့်ကျနေတာတွေကိုလိုက်ပြီးတော့ကောက်ရတယ်ပေးကြံသွားတဲ့ကျန်းတွေကိုတုတ်ရတယ်ပေါ့အဲ့တော့နိုင်ငံရေးဆိုတာမူဝါဒအပေါ်မှာခေါင်မိုးလို့အဲ့ဒါကိုသွားပြင်ရတာပဲလူမှုရေးကတော့အောက်ကနေပြုတ်ကျနေတဲ့ကျန်းမောဟာတွေကိုလိုက်ပြီးတော့ကောက်နေရတာနဲ့တူပါတယ်ဒီတော့လူငယ်အများစုကိုကျွန်တော်တို့ဆွေးနွေးပြအခါတိုင်းမှာဆက်ပြီးတော့သူတို့အတွေးတွေသူတို့အမေးတွေကိုကျွန်တော်နားထောင်ကြည့်ပါတယ်သူတို့အနာဂတ်ကိုကောင်းအောင်လုပ်ချင်တယ်ဒါပေမဲ့ဘယ်လိုလုပ်ကြမလဲအထက်ကနှစ်မျိုးတည်းပါခင်ဗျ policy maker ခေါ်တဲ့မူဝါဒကိုဖော်ဆောင်တဲ့သူတွေအဖြစ်လုပ်မှလားပြီးတော့အဲ့ဒါကိုအကောင့်ထဲပေါ်တဲ့လူလုံမှလာဒါပါပဲမဟုတ်ဘူးအဲ့ဒီနှစ်ခုလုံးမဟုတ်ဘူးတခြားနည်းနဲ့မရှိဘူးလားဆိုတော့တခြားနည်းကတော့ပါလဲဆိုတော့အများကနားလည်ထားတဲ့ခေါ်ဆုံနေတဲ့ပရိုက်တာခေါ်တဲ့လူမှုရေးအသင်းအဖွဲ့တွေတာမှုနာမှုတွေအဲ့ဒီမှာဝင်လုတာပါပဲသူကမူဝါဒကိုဝင်ပြီးတော့ပြင်ခွင့်မရှိဘူးဒါပေမဲ့ဒီနေ့ခေတ်ကြီးမှာဘာမှမဆိုယတိပြပြောလို့မရတော့တဲ့အခါမှာ CSGO လို့ခေါ်ကြတဲ့အရက်ဖက်လူအဖွဲ့အစည်းတွေထဲမှာနေရင်းနဲ့သူတို့ဟာတရားဝင်ဥပဒေပြုအာဏာမရှိတော့ညာလဲဥပဒေပြုတ်မဲ့သူတွေကသူတို့တင်ပြတောင်းဆိုချက်တွေဟာတင့်မြတ်ပါတယ်တကယ်လိုအပ်နေပါလားလို့လက်ခံပြီးတော့ဥပဒေပြုတ်ပေးတယ်ဆိုရင်လည်းသူတို့အောင်တာပဲသူတို့တင်ပြတောင်းဆိုချက်တွေဟာထိရောက်လွန်းလို့အုပ်ချုပ်ရေးဘက်ကရန်ရာကလူတွေကလိုက်နာပြီးတော့သူတို့အလိုဆန္ဒအတိုင်းဖြည့်ဆည်းပေးရတယ်စီမံခန့်ခွဲဖြည့်ဆည်းပေးရတယ်ဆိုရင်လည်းသူတို့အောင်မြင်တာပါပဲဆိုတော့ဘာကိုသွားတွေ့ပြန်လဲဆိုတော့ဘယ်နေရာမှာပဲနေနေ ဘယ်ကောင်းစဉ်အောက်မှာပဲလှုပ်လို့ဒီလူငယ်တွေမှာညံအမျောအမြင်နဲ့အတွေ့အကြုံပြီးတော့တင်ပြပုံတင်ပြနီးအဲ့ဒါတွေလည်းရှိရမယ်ပြီးရင်အင်အားတစုံတရာရှိရမယ်အဲ့ဒါဆိုရင်တော့စိတ်စေတနာမှန်ကန်တဲ့အလျောက်ကိုဒါတွေအောင်မြင်တယ်အဲ့တော့ပြန်ချုပ်လိုက်ပါတယ်လူငယ်တွေကိုနိုင်ငံရေးလှုပ်ပါနိုင်ငံရေးမလှုပ်ပါနဲ့လို့အဲ့ဒီနှစ်ခုမှယတိပြတစ်ခုခုကိုညှုံရမယ်အစားလောကကောင်းကျိုးလှုပ်ချင်ရုံမှန်ရင်တော့ဉာဏ်ပညာနဲ့ပြည့်စုံအောင်သာစူးစမ်းတာစိတ်စေတနာကောင်းတွေရအောင်လေ့ကျင့်ထားပြီးတဲ့ခါကျရင်အင်အားကောင်းအောင်သာစုထားပြီတော့လို့ကျွန်တော်ကတော့အများစုကိုအတွေ့အကြုံမျှခဲ့တာပါပဲ။